UNDP နဲ့ပြည်တွင်းခြေစားအရက်ဖက်အဖွဲ့အစည်းတွေဟာမွန်ရှမ်းတနင်္သာရီမန္တလေးစရဲပြည်နယ်နဲ့တိုင်းဒေသကြီး၄ခုကလွှတ်တော်၄ရက်ကိုတနင်္လာကြာလည်လာပြီးတွေ့ရှိတဲ့အားသာချက်အားနည်းချက်တွေကိုဒီကနေ့အစည်းအဝေးကထုတ်ပြန်တာပါဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးကမှဘတ်ဂျက်ဆိုင်ရာလိုအပ်ချက်တွေရှိနေတဲ့အကြောင်းနဲ့လွှတ်တော်အချင်းချင်းလည်လာတင်ယူတဲ့အကြံပြုချက်တွေအပါအဝင်အကြံပြုချက်38ချက်ကိုထည့်သွင်းထုတ်ပြန်ထားပါတယ်
So we looked in the report at the functioning of CLUTORS, for example, the resources and the budgets that the CLUTORS have available.
ကျွန်တော်တို့ကလွှတ်တော်ရဲ့လုပ်ငန်းတွေကိုလေ့လာတဲ့အခါမှာလွှတ်တော်တွေကသူတို့ရဲ့လုပ်ငန်းတွေကိုလှုပ်ဆောင်ဖို့အတွက်လိုအပ်တဲ့အရင်းမြစ်တွေ၊ဘတ်ဂျက်တွေဘယ်လိုမျိုးရှိလဲ။အရင်းမြစ်ဘတ်ဂျက်ဆိုတာကလွှတ်တော်လုပ်ငန်းတွေအပြင်လွှတ်တော်ကိုယ်စားလှယ်တွေရဲ့ဒီသုတေသနလုပ်ငန်းတွေဆောင်ရွက်ပေးဖို့ဘယ်လောက်ရှိလဲ။အဲ့ဒါတွေကိုနိုင်ငံတကာရဲ့အကောင်ဆုံးကျင့်သုံးမှုတွေနဲ့နှိုင်းယှဉ်ပြီးတော့ကြီးခဲ့ပါတယ်။အဲ့ဒီအခါမှာသူတို့ရဲ့အရင်းမြစ်တွေ၊ဘတ်ဂျက်တွေဟာလုံလောက်မှုမရှိဘူးဆိုတာကိုတွေ့ခဲ့ရတယ်။အဲ့လိုမရှိတဲ့အတွက်စင်ကုန်မှုတွေကလည်းရင်ဆိုင်နေရတာပါ။လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းသူတို့ရဲ့မဲဆန္ဒနယ်တွေကိုကွင်းစင်ပြီးလုပ်ငန်းတွေလှုပ်ဆောင်တဲ့အခါမှာလုံလောက်တဲ့အရင်းမြစ်တွေဘတ်ဂျက်တွေမရှိကြပါဘူး။ဒါကဒီလိလာမှုကနေတွေ့ရတာ။ဒါကြောင့်အဲ့ဒါကိုဖွံ့ဖြိုးမှုမိဖက်တွေအလူရှင်တွေကနေပြီးတော့ဘယ်လိုကူညီပေးနိုင်မလဲဆိုတာကိုနီးလန်းတွေရှာဖွေရမှာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာ UNDP ဌာနကိုယ်စားလှယ်ပီတာဘတ်ချလာပြောသွားတာပါ။အစိုးရကသာပြုစုစဉ်ကပူးပေါင်းပါဝင်ခဲ့တဲ့ရှမ်းပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးဆောင်မြတ်ကအခုလိုပြောပါတယ်
။ကျွန်တော်ဒီနေ့အစိုးရကသာအတွက်ကိုသုတေသနပြုလုပ်ခြင်းဟာကျွန်တော်တို့တွေ2019ခုနှစ်ကစပြီးတော့မှဒါပါဝင်ဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တို့ UNDP အနေနဲ့2018ခုနှစ်နှစ်လယ်ပိုင်းမှာတော့စီစီချင်းအလို့ရုံဆွေးနွေးပွဲကိုပြုလုပ်ပေးခဲ့ပြီးတော့မှကျွန်တော်ဒီဇင်ဘာလမှာတော့ဒါကျွန်တော်တို့နေပြည်တော်မှာရှိတဲ့ပြည်တော်လူလွတ်တော်မှာဒီစင်ကသာကိုကျွန်တော်တိုင်းနိုင်ငံကြီးပြည်တော်လွတ်တော်14ခုမှာဥက္ကဋ္ဌဒုတိယဥက္ကဋ္ဌများနဲ့ပြည်သူလွတ်တော်အမျိုးသားလွတ်တော်မှာစီစီချင်းဖွဲ့ဝင်ကြကိုရှင်းလင်းပြပြခဲ့ပြီးဖြစ်ပါတယ်။ဒီအချက်တွေကကျွန်တော်တို့လွတ်တော်ဖွံ့ဖြိုးရေးနဲ့ချင်းချင်းပြန်လာလေ့လာတင်ယူမှုအကောင်းဆုံးပဲအချက်လက်တွေဖြစ်ပါတယ်ဆိုတာလေးကိုလည်းတင်ပြလိုပါတယ်
။အစိုးရကသာရေးသားပြုစုရမှာပါဝင်တဲ့ Equality မြန်မာရဲ့အမှုဆောင်ဒရိုက်တာဦးအောင်မျိုးမင်းက
လွတ်တော်ကိုယ်စားလှယ်ဒီမှာတစ်ခါတည်းကြားလို့ရှိရင်သူ့ရဲ့အခန်းကဏ္ဍကိုသိကြနားမလည်ဘူး။ဟုတ်တိုင်ကြားမှုတွေကျွန်တော်လိုက်လုပ်တယ်။တိုင်ကြားမှုတိုင်းကိုလွတ်တော်မှာတင်လိုက်တော့တစ်ခါတည်းကြားရင်လွတ်တော်မှာတင်တဲ့ဟာကြီးကဟိုမင်းမျိုးမေးတာတော့ဘာလို့ကရည်စရာလိုတော့ဖြစ်နေကြတယ်အမှန်တော့လွတ်တော်ကရဲ့ကိုယ်စားလှယ်ရဲ့တာဝန်ကတဦးချင်းကိုကာကွယ်ပေးထားတဲ့စာလို့ရှိရဖြစ်နေတဲ့အကြောင်းအရာကိုကာကွယ်ပေးနိုင်သောတားဆီးပေးနိုင်သောဥပဒေတွေကိုဘယ်လိုပြထမ်းမလို့ပို့ပြီးတော့သွားတင်တယ်အဲ့ဒါမဟုတ်ဘဲနဲ့တဦးချင်းလာတိုင်လို့ဒါလေးကိုမေးတယ်ဒါလေးကိုကိုကနေပြန်ပြီးတော့ဟိုအစိုးရကိုပြန်ပြီးတော့မေးခွန်းထုတ်တာဆိုတော့တစ်ခါလေအချိန်မကုန်သင့်ပဲနဲ့ကုန်တာ ड़ी မမေးသင့်တဲ့မေးခွန်းတွေရောက်နေတာရှိရတယ်လွတ်တော်တွေမှာဘယ်ရက်တွေမှာအချိန်စရာလုပ်မလဲဘယ်ဟာတွေကိုကျွန်တော်ဆွေးနွေးမလဲပြီးရင်အရင်တုန်းကဆွေးနွေးခဲ့တဲ့ဘယ်ဥပဒေတွေရှိလဲဒါနဲ့ပတ်သက်ပြီးတော့တေချာမှတ်တမ်းတင်ထားတာမရှိဘူးလေ့လာမယ်ဆိုရင်လေ့လာစရာ resource တွေမရှိတာအဲ့ဒါတွေကတော့ပြည်နယ်တိုင်းဒေသတွေမှာပို့ပြီးတော့ကြုံတွေ့ရတဲ့အခက်အခဲတွေဖြစ်ပါတယ်အားနည်းချက်လည်းပြောလို့ရပါတယ
်အဲ့ဒီအစီအစဉ်ခံစားကိုမြို့သားလွှတ်တော်ပြည်သူလွှတ်တော်ပြည်တော်စုအစိုးရအဖွဲ့နဲ့တိုင်းနယ်ပြည်နယ်အားလုံးကလွှတ်တော်တွေကိုပေးပို့သွားမယ်လို့လည်းသိရပါတယ်ဒီစင်ကစားပြုစုတဲ့ကုန်ကြမ်းစည်းကိုဩစတြေးလျနိုင်ငံနိုင်ငံသားရေးရာနဲ့ကုန်သွယ်ရေးဌာန DFAT ဆွီဒင်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ CEDA နဲ့ဗြိတိသျှနိုင်ငံကဖွံ့ဖြိုးရေးဌာန DFID တို့ကထောက်ပံ့ခဲ့တာဖြစ်ပါတယ်ခင်ဗျာ